ရခိုင်ပြည်နယ်မြောက်ဦးမြို့ကရဲတပ်ရင်းတစ်ခုကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကပြီးခဲ့တဲ့အင်္ဂါနေ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ခေါ်ဆောင်သွားခဲ့တဲ့ရဲတပ်ဖွဲ့ဝင်အတချို့ရဲ့အမျိုးသမီးနဲ့ကလေးတွေအပါအဝင်စုစုပေါင်း9ဦးကိုအေးအေးအဖွဲ့ကပြန်လွှတ်ပေးလိုက်ပါတယ်သူတို့ကိုဖမ်းဆီးသွားခဲ့တာမဟုတ်ပဲပြစ်ခတ်မှုအတွင်းဘေးလွတ်ရာခေါ်ဆောင်သွားခဲ့တာလို့အေအေအဖွဲ့ကပြောပေမဲ့မြန်မာစစ်တပ်ကတော့ရဲတပ်ဖွဲ့ဝင်မိသားစုတွေကိုအေအေကဖမ်းဆီးသွားတာလို့ထုတ်ပြန်ထားပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်တပ်တော်အေအေကနေဖမ်းဆီးခေါ်ဆောင်သွားတဲ့မြောက်ဦးရဲတပ်ရင်းကကလေးနဲ့မျိုးရမီးပအဝင်ခုနှစ်ဦးဟာဧပြီ17ရက်နေ့ညမှာမြောက်ဦးစေယုံကိုရောက်ရှိလာပြီးရဲတပ်ရင်းကိုပြန်လဲအနှံခဲ့တယ်လို့စေယုံကျမ်းမာရေးဝန်ထမ်းတို့ကအခုလိုပြောပါတယ
်။ဟုတ်ပါတယ်ည10နာရီမိနစ်40လောက်ပါ။သူတို့ဗီဇာအလုံး900ကိုစေယုံနဲ့ဝင်လာတယ်တဲ့900ကညကပဲရဲစခန်းကိုပြန်လွှဲပေးလိုက်တယ်။ကျွန်တော်တွေ့ရတာကျင်းကျင်းမာပါတယ
်။ရဲမိသားစုဝင်9ဦးဟာစေယုံဝင်တဲ့ကိုလမ်းလျှောက်ဝင်လာတာဖြစ်ပြီးဘဒုတွေလာပို့တာကိုသိရှိခြင်းမရှိဘူးလို့အဆိုပါစေယုံဝန်ထမ်းကပြောပါတယ်။မြောက်ဦးမြို့ကမှတ်37လုံချုံရင်ရဲသားဖွဲ့ဌာနချုပ်ကိုဧပြီလ9ရက်နေ့ည10နာရီကျော်မှာအေအေဖွဲ့ကနေဝင်ရောက်တိုက်ခိုက်တုန်းကရဲမိသားစုဝင်9ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့အေအေဘက်ကတော့ဖမ်းဆီးသွားတာမဟုတ်ပဲပြည်သူ့မှုတွင်လုံချုံရာခေါ်ဆောင်သွားတာဖြစ်ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
အမစစ်တပ်ကလေရဲသုံးစီးနဲ့နေပြီးတော့ဘုံကျတိုက်ခိုက်တဲ့အခါသူရဲမိသားစုတချို့ပေါ့ဗျာနော်အဲဒီမှာအမျိုးသမီးနဲ့ကလေးနေတယ်သူတို့ကတိုက်ပွဲကြားထဲမှာဓာညံ့နေသူတို့ရဲ့အတဲအန်ဒီလုံချုံအောင်ပေါ့နော်အဲ့ဒါကျွန်တော်တို့တပ်ဖွဲ့တွေကပြန်ဆုတ်တဲ့အခါသူတို့ကိုဘေးကင်းလုံချုံတဲ့နေရာထိကျူလာတာကျွန်တော်သူတို့ကိုဒီလုံလုံချုံချုံနဲ့ပြန်လှောက်ပေးဖို့အတွက
်ပြန်လည်လွတ်မြောက်လာတဲ့ရဲမိသားစုတွေရဲ့အခြေအနေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားလို့မရှိခဲ့ပါဘူးသမရတရင်မှပြန်ကြားရေးသွက်ပက်တွင်မူဘူမှုချုပ်ဆွေမင်းတို့ကတော့အခုလိုပြောပါတယ
်ရဲတပ်ဖွဲ့ဟိုမိသားစုလိုင်းကိုဝင်တိုက်ကြတယ်ကျွန်တော်တို့ဟိုပါသွားတဲ့မိသားစုကိုချင်းမယ်တူတယ်ဗျာတော်လည်းကြည့်ရောကြည့်ပါလားအဲ့ဒီအသေးသေးကျရဲတော်မိကြီးနဲ့ပုံစံရလိမ့်မယ်
မြောက်ဦးရဲတပ်ရင်းစခန်းစိုက်ပွဲဖြစ်ပွားပြီးနေမီရှင်းလင်းရေးလှုပ်ဆောင်ရင်းနဲ့တပ်မတော်ဘက်ကဖမ်းဆီးထားတဲ့လက်ကကြေးရွာသား29ဦးတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူးဧပြီလ10ရက်နေ့ကတပ်မတော်ကနေဖမ်းဆီးထားတဲ့လူ29ဦးဟာလက်ကရွာသားတွေလို့ဒေသခံရွာသားတွေနဲ့လှုပ်တော့ကိုယ်စီလေတွေကပြောပေမဲ့တပ်မတော်ဘက်ကတော့အေးတပ်ဖွဲ့ဝင်ဆိုပြီးဖမ်းဆီးစစ်ဆေးနေစဲလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်တပ်တော်အေးတို့ကြားစိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုဖြစ်ပွားတဲ့ပြစ်ခတ်တိုက်ခိုက်မှုတွေမှာလည်းအမျိုးသမီးနဲ့ကလေးတွေထိခိုက်ဒေဆုံးမှုတွေမြင့်တက်လာနေပါတယ်။လက်ရှိစစ်ရေးပဋိပက္ခတွင်အမျိုးသမီးနဲ့ကလေးတွေအတွက်လုံခြုံရေးဟာစိုးရိမ်စရာအနေထားမှရှိနေတယ်လို့ရခိုင်ပြည်နယ်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒေါ်ညိုအေးကပြောပါတယ်။
အမျိုးသမီးနဲ့ကလေးတွေဆိုတာပြဿနာတစ်ခုဖြစ်ပြီဆိုရင်သူကတော့ဘလိုပဲဖြစ်ဖြစ်ဒီမျက်နှာတွေတဲထဲမှာရှိနေတယ်။သူရဲ့ရခိုင်ပြည်နယ်ဖြစ်စဉ်ကပြတ်မှတ်တဲ့အရင်လို့မဟုတ်ဘဲနဲ့ကိုနေနဲ့ဖြစ်ချတာကိုပြုလို့ရှိရင်ရမ်းတမ်းပြီးတော့ဖြစ်တာလို့ပေါ့နော်။ငါမျိုးတွေကိုချိနေတယ်ဆိုတော့တန်ကျက်တွေကရောက်နေတဲ့အချိန်ကတကယ်လက်လက်တွေလည်းအခုကလေးတယောက်ဆိုရင်တစ်နှစ်တက်တော်လေးပဲရှိသေးတယ်။သင်းအောင်မှမှရှိနေတယ်။လွန်ခဲ့တဲ့တလလည်းပဲကလေးတစ်တောင်နေမှာသုံးနေရောက်သားလေးတွေကအမျိုးသမီးရဲ့တယောက်သုံးနေ။ကျွန်တော်အောက်ကနေမှဆိုလည်းအမျိုးသမီးတွေသုံးနေတယ်။စိတ်တော့မကောင်းပါတော့။အဲဓာတ်တွေထဲမှာညက်နေရပါလိမ့်။ကျွန်တော်တို့ဆိုရင်ကသိုးရဲ့ချက်ကတော့အမြင့်ဆုံးလို့ဆိုရမှာပေါ့နော်
။ဧပြီလ3ရက်နေ့ကသမတော်ကနေလေချောင်းပြစ်ခတ်တိုက်ခိုက်မှုကြောင့်ဗုဒ္ဓတော်မြို့နယ်ဆိုင်တင်တောင်တန်းကဒေသခံမူဆလင်ဝါခုတ်လုတ်သား6ဦးတေဆုံးခဲ့တယ်လို့73ဦးတန်ရာရရှိခဲ့ပါတယ်။မလ15ရက်နေ့နဲ့17ရက်နေ့ကမြဝူးမြို့တွင်ပြစ်ခတ်မှုမှာလည်းအရသာ6ဦးထက်မနည်းထိခိုက်တန်ရာရရှိခဲ့ပါတယ်။မလ23ရက်နေ့တုန်းကလည်းဗုဒ္ဓတော်မြို့နယ်စီတောင်ရွာတွင်မှတနက်ကြီးလက်နက်ငယ်စင်နဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား5ဦးတေဆုံးပြီး20ကျော်တန်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာမြမတပ်မတော်နဲ့ရခိုင်တပ်တော်တို့ကြားတိုက်ပွဲဟာအရသာတွေပေါ်မှာထိခိုက်မှုများပြားလာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသတွင်ပြည်သူတွေရဲ့လုံခြုံရေးအခြေအနေဟာလည်းစိုးရိမ်စရာအနေအထားမှာဖြစ်နေပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ